မာလီယာနိုင်ငံမှာတက္ကနာယအချိန်ကောင်တွေတဟုန်တို့ထိုးများလာပြီးပြန့်နှံ့လာတာကြောင့်အစိုးရကနိုင်ငံတော်အရေးပေါ်အခြေအနေစနေနေ့ကကြေညာခဲ့ပါတယ်။ပြီးခဲ့တဲ့ဒီဇင်ဘာလတုန်းကပုံခဲပြန်တန်းနေတဲ့အချိန်ကောင်အုပ်ကြီးကစိုက်ပျိုးမြေတဲ့စကြံမြေဧကပေါင်း2သိန်းခွဲလောက်ကိုဖျက်ဆီးခဲ့တယ်လို့စိုက်ပျိုးရေးနဲ့ဆင်မြောင်းဝန်ကြီးဣတိကပြောပါတယ်။နောက်အခုလာမယ့်တတုတ်ကတော့ဒီတိုင်းကောင်လေးကနေပြီးတော့ဖြက်စီးမှုကြုံရလိမ့်မယ်လို့သူကတတိပေးပါတယ်။တိုင်းကောင်လေးဟာပင်လယ်ကွေးဒေသကနေလာတာဖြစ်တယ်လို့သူကပြောပါတယ်။